မေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အမျိုးသားလုံခြုံရေးအရာရှိဂျိတ်ဆော်ဗန်တို့ဟာတရုတ်အဆင့်တူအရာရှိတွေနဲ့လာမယ့်ပတ်တည်းအလာစကာမှာတွေ့ဆုံကြဖို့ရှိပြီးဒါဟာသမ္မတဂျိုးဘိုက်ဒန်အာဏာရယူပြီးပထမဦးဆုံးအမေရိကန်တရုတ်ထိပ်တန်းအရာရှိတွေရဲ့တွေ့ဆုံမှုဖြစ်ပါတယ်
On March 18th through 19th, National Security Advisor Jake Sullivan
Blinken and Sullivan ha Alaska Pi ne myo do Anchorage ma Tiyu Pi Thu Tamara Nai Ngan ye Nanganya ye Bo Commission Yin Jae Mu Yan Chi Chi ne Nanganaw Jan Pi Wan Yi do ne Twi Song Mu Shi Ba Da Chano Ro ye Ani Song Mahamaiti Pi Ja Da Japan ne Tong Korea ro ne Nanganya ye Wan Ji Blinken do Twi Song Mu Naw Pai Di Si Wi Pi La Ma Pi De Wan Ji Blinken ne NSA ga Sullivan do Ani ne Tiyu Pi Thu Tamara Nai Ngan ne Kaisa ye Taraw Mya Go Su Ni Bo Shi Ni Ba Da Lo အမီရောပြောရေးဆိုရင်ရှိသူဂျမ်ဆာကီကဗုဒ္ဓဦးနေကပြောပါတယ်ပြီးခဲ့တဲ့ပတ်ထဲမှာတော့အမေရိကန်တရုတ်ဆက်ဆံရေးဟာဒီရာစုရဲ့အကြီးဆုံးပထဝီနိုင်ငံရေးအကဲဆတ်မှုအဖြစ်ဘလင်ကန်ကကြေညာခဲ့တာပါအမေရိကန်အနေနဲ့တရုတ်နဲ့ပတ်သက်လို့ရှိရင်ဆက်လက်ပြီးပြီးမြောက်အောင်မြင်ဖို့ပူးပေါင်းဆောင်ရွက်ဖို့နဲ့လိုအပ်လာရင်ပြည်ပကဆန်ဖို့ရှိတယ်လို့လည်းဘလင်ကန်ကပြောသွားခဲ့ပါတယ်ကမ္ဘာစီးပွားရေးဦးဆောင်နှစ်နိုင်ငံရဲ့ဆက်ဆံရေးဟာကုန်သွယ်ရေး 5G နည်းပညာလူအခွင့်အရေးနဲ့ဒေတာတွင်လုံခြုံရေးတို့နဲ့ပတ်သက်ပြီးအဆိုးရွားဆုံးဆယ်စုနှစ်တည်းမှာရောက်ရှိနေတာဖြစ်ပါတယ်